ရဲစကားတွေနဲ့ပတ်သက်လို့အမေရိကန်ကတရုတ်ပေါ်ကွဲခြားဆက်ဆံတယ်လို့ဆွဆွဲချက်ကိုကမ္ဘာခုံရမှုအဖွဲ့ကြီး WTO ကအင်္ဂါနေ့မှာစတင်ကြားနာပါတယ်။2022ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ငွေဖောင်းပွားမှုလျှော့ချရေးဥပဒေအရတရုတ်ရုရှားမြောက်ကိုရီးယားနဲ့အီရန်ထုတ်လုပ်သူတွေကထုတ်ထားတဲ့ဘက်ထရီအစိတ်ပိုင်းတွေပါတဲ့ကားကိုအမေရိကန်မှာဝယ်ရင်သတ်မှတ်အခွင့်လွန်ငင်းပွင့်ကိုကားဝယ်သူကခံစားခွင့်မရှိဘူးလို့ပြတ်ထန်းခဲ့တာပါ။ရစကားတွေကိုအသုံးပြုဖို့အားပြတဲ့အနေနဲ့အခွင့်ကင်းလွတ်ခွင့်ကိုဒေါ်လာ3,950ကနေ8,500အထိခွင့်ပြုထားပါတယ်။ဒါဟာသဘာဝပတ်ဝန်းကျင်ထိမ့်သိရေးအသွင်ယူပြီးတရုတ်နိုင်ငံကိုခွဲခြားဆက်ဆံတာဖြစ်တယ်လို့ WTO ဆိုင်ရာတရုတ်ကိုယ်စားလှယ်ဖွဲ့ကစွပ်စွဲပါတယ်။ဒီလိုတားမြစ်တာဟာရစကားစည်းကွက်မြတ်တာဆိုပြိုင်ဆိုင်ရေးကိုထိခိုက်စေပြီးရောင်းလို့အားကွင်းဆက်ပေါ်တက်ရောက်စေတယ်လို့တရုတ်ကုသရေးဝန်ကြီးဌာနရဲ့အင်တာနက်ကြေညာချက်မှာပြောပါတယ်။အမေရိကန်မှာရောင်းချနေတဲ့တရက်စစ်ကားအမျိုးပေါင်း53မျိုးပဲအခွန်ကင်းလွတ်ခွင့်နဲ့အကျုံးဝင်တာပါတေဝါ2023ခုနှစ်မှာဂျပန်ကိုကျော်ပြီးကား9.2နှစ်သန်းတင်ပို့နိုင်ခဲ့ပြီးဒါဟာရက်3ပုံတစ်ပုံကတရက်စစ်ကားဖြစ်ပါတယ်